ပင်ရပင်လာတွေကဖန်ရှင်ဆိုင်ချုံးမှာလူညာဒုက္ခတဲ့စတိန်လောက်ကိုပြောင်းရွှေ့နေရာချမှတ်စီစဉ်မှုဆန့်ကျင်ထားတဲ့အကြောင်းဘင်္ဂလားဒေ့ရှ်တာဝန်ရှိသူတို့ကဗုဒ္ဓနေ့မှာပြောလိုက်ပါတယ်။လူညာဒုက္ခတွေကိုနေရာထဲမှာပြောင်းထားဖို့ဘင်္ဂလားဒေ့ရှ်အနာဘယ်နေအချိန်တော်ကြခင်ကစီစဉ်နေပေမဲ့မဟုတ်တော့ရာသီမှာရည်ကြီးနိုင်တဲ့အန္တရာယ်ရှိတဲ့နေရာမှာနေထိုင်ရမယ့်စီစဉ်ပုံမှာတော့ဒုက္ခတွေနဲ့လူခွင့်ရေးဖွဲ့တွေစိုးရိမ်နေတာပါ။ဒါပေမဲ့အခုကစီစဉ်မှုဆန့်ကျင်ထားလာပြီဖြစ်တဲ့အကြောင်းဘင်္ဂလားဒေ့ရှ်ကပေးတဲ့စီမံခန့်ခွဲဆိုင်ရာအငြင်းတန်းဝင်ကြီးအနမဝါရာခင်းမို့မန်းမို့ကိုကပီ AFP တင်းကပေါ်ပြထားပါတယ်ဒီနေ့ရဲ့ကျောင်းဝင်ညီနိုင်မှုရဒုက္ခတွေနေရပြင်ရေးစီစဉ်မှာတိုးတက်မှုရှိနေတာကြောင့်ပြောင်းရွှေ့နေရချထားဖို့တဲ့နေရပြင်နိုင်တဲ့တန်တမာကြီးကျိုးပမ်းမှုတွေကိုအာရုံစိုက်ဆောင်ဖို့ရှိတဲ့အကြောင်းလည်းပြောဆိုကြတာပါ2019ခုနှစ်တည်းအခိုင်အကျင်းကလူငယ်ကိစ္စတွေကိုစီစဉ်တက်ခဲ့တဲ့ AFP ဝင်ကြအုပ်စုရအုပ်စုကိုလိုင်းလံရှင်းနေတဲ့မြန်မာလူငယ်တပ်ဖွဲ့ရဲ့စစ်စီရင်နောက်ပိုင်းအင်းနေချင်းဘင်္ဂလားဒေ့ရှ်တန်ကိုထပ်ကြည့်သွားတဲ့ဝိညာဉ်ဒုက္ခတွေကိုပြန်လည်လက်ခံရေးမြမဆူရကဘင်္ဂလားဒေ့ရှ်နဲ့ရောကုလသမဂ္ဂနဲ့ပါနားလည်မှုစာချုပ်လာပြီးပြည်ချလက်မှတ်ရေးထိုးထားပါတယ်။ဒါပေမဲ့လည်းဒုက္ခတွေရဲ့အခြေခံခွင့်ရင်းတွေနဲ့လူငယ်တွေအတွက်ဆွေးမှုတွေနဲ့တူနေရပြန်ပူရေးစီစဉ်နေအထမမြောက်ပဲဖြစ်နေရတာပါ။ဝိညာဉ်ဆိုတဲ့အသုံးအနှုန်းကိုတည်ဝင်လက်မခံတဲ့မြမဆူရတော့ဘင်္ဂလားဒေ့ရှ်ရောဒုက္ခတွေကိုပြန်လည်လက်ခံဖို့အသိရှိနေကြောင်းပြောဆိုထားပြီးကုသဘောဆန္ဒနဲ့နေရပြန်သူရာခိုင်နှုန်းတည်ရှိနေပြီဆိုပြီးတော့လည်းတင်းထုတ်ပြန်ထားပါတယ်။